မြန်မာနိုင်ငံသားတင်မောသား၃ယောက်လိုက်ပါသွားခဲ့တဲ့တောင်ကိုရီးယားတင်မောတစ်စင်းတောင်ကိုရီးယားရေပိုင်နဲ့ထဲမှာဒီဇင်ဘာ25ရက်ခရစ်စမတ်နေ့ကနှိမ့်ညွတ်ခဲ့ပြီးတဲ့နောက်ပျောက်ဆုံးနေသူတွေကိုတောင်ကိုရီးယားကမ်းခြေဆောင်တပ်ဖွဲ့ကဆက်လက်ရှာဖွေနေဆဲရှိပါတယ်။လောလောဆယ်မှာတော့မြန်မာနိုင်ငံသားတင်မောသားတယောက်ကိုသာကယ်ဆယ်နိုင်သေးပြီးမြန်မာနိုင်ငံသား2ယောက်ပျောက်ဆုံးနေဆဲဖြစ်တယ်လို့တောင်ကိုရီးယားတင်မောသား12ယောက်လည်းပျောက်ဆုံးနေဆဲပါ။အစိတ်အတော့ဖြစ်စီတဲ့ဓာတုပစ္စည်းတန်ချိန်2000ကိုတင်ဆောင်ခဲ့တဲ့အဲ့ဒီတင်မောဟာတောင်ကိုရီးယားပိုင်းပင်လယ်ပြင်မှာနှိမ့်ညွတ်ခဲ့ပါတယ်။မုံတိုင်းမိပြီးတော့နှိမ့်ညွတ်သွားတာလို့သတင်းတွေမှာဆိုပါတယ်။ဒီအကြောင်းကိုတောင်ကိုရီးယားနိုင်ငံမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေကကိုရီးယားနိုင်ငံထွန်းကိုဆက်သွယ်မြေမြန်ပြီးဦးကျော်စောညွန်းကကယ်ဆယ်ရေးလုပ်ငန်းနောက်ဆုံးအခြေအနေကိုတင်ပြပါမယ်
။ဟုတ်ကဲ့။ပြင်းထန်တဲ့မုံတိုင်းကြောင့်လိုင်းကြီးပြည်နှိမ့်ညွတ်သွားတယ်လို့ယူဆရတဲ့ကိုရီးယားကုန်တင်သင်းမောကနေအသက်ရှင်နေရပြန်လဲဆယ်ယူရရှိတဲ့မြန်မာသင်းမောသားနဲ့ပတ်သက်ပြီးဦးရနိုင်ထွန်းကဥစွာခုလိုပြောပြပါလေ
။ဦးဆယ်ယူရရှိတဲ့သင်းမောသားရဲ့အနမီကတော့ကိုမျိုးထေဖြစ်ပါတယ်အသက်29နှစ်ပါ။ကိုမျိုးထေတယောက်ပဲသူ့ကိုကယ်ဆယ်ရရှိပြီးတော့ဆေးရုံမှာရရှိနေပြီပေါ့လေ။ပထမအကြိမ်မှာတော့ရရှိခြင်းမှာသတိမေ့မျောနေပြီးအခုဒီကောင်းစွာရရှိနေပါပြီ
။နှိမ့်ညွတ်သွားတဲ့သင်းမောပေါ်ပါမြန်မာသင်းမောသားနှစ်ဦးလည်းပျောက်ဆုံးနေတဲ့အကြောင်းကိုအဆက်ပြီးပြောပြတာကတော့
။နောက်ပြီးတော့ပျောက်ဆုံးသွားတဲ့ဗမာနှစ်ဦးကတော့ကိုအေးမင်းနဲ့ကိုမြင့်ထွန်းဆိုသူတို့ဖြစ်ပါတယ်။အဲသူတို့နဲ့အတူကိုရီးယားလူမျိုး12ဦးလည်းပျောက်ဆုံးနေပါတယ်ခင်ဗျာ
။တင်မော်ခီးစဉ်မုံတိုင်းမိဘုံနဲ့ပျောက်ဆုံးဘုံများကိုလည်းဥရနိုင်ထွန်းက
တင်မော်ကဆိုလို့ရှိရင်ကိုရီးယားနိုင်ငံတောင်ပိုင်းခရိုင်ဂွိုင်းယန်းစိတ်ကန်းကနေပြီးတော့24ရက်နေ့မနေ့17/30မှာထွက်လာတာဖြစ်ပါတယ်။အဲ25ရက်နေ့မနေ့ဒီခရစ်စမတ်နေ့ပေါ့လေမနေ့4/15မှာဒီညီရင်နဲ့ဆက်သွယ်ပြတ်တောက်သွားပြီးတော့တင်မော်ကဒီကိုရီးယားပိုင်ပင်လေဘတ်တူကျွန်းစွန်နဲ့ရှစ်မိုင်အကွာမှာဒီရုတ်တရက်လေပြင်းမုန်တိုင်းကြီးကြောက်လာပြီးတော့လှိုင်းကြီးတွေကနေပြီးတင်မောကိုဆွဲနှုံချင်လိုက်တယ်လို့ဒီကိုရီးယားအေဂျင်စီသတင်းတွေကကျွန်တော်သိရတယ်ပေါ့လေ
နောက်ဆုံးကယ်ဆယ်ရေးအခြေအနေနဲ့ရာသီဥတုအခြေအနေများကိုဥရနိုင်ထွန်းကဆက်ပြီးပြောတာကတော့
ဆိုတော့ကျွန်တော် TV မှာသွားကြည့်လိုက်တော့ TV မှာကတော့ဒီအတက်ကယ်ဆယ်တွေနဲ့ရောနောက်ပြီးဒီဟယ်လီကော်ပတာနေနဲ့ရောအခုလိုညအချိန်မှာလည်းဒီမီစလိုက်တွေမီးပေါင်းတွေထိုးပြီးတော့အခုချိန်ကြီးကျွန်တော်ရှာဖွေနေတာကိုတွေ့ရပါတယ်ဒီတချို့အားဆိုပင်လေရေလှိုင်းတန်တွေပဲမခံနိုင်ဘူးကြာအဲ့လိုတင်မောတွေနဲ့ခဏခဏမှောက်တာကိုရီးယားတင်မောတွေကသာဒီဥရုအချင်းရဆိုလို့ရှိရင်မိုင်းနဲ့အောက်ရောက်အေးနေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မလို့တင်းရလောက်ကြာသွားပြီဆိုတော့သူတို့အသက်ရှင်နေရတဲ့ကြံတွေးဖို့ကမျှော်လင့်ချက်တော့သိမရှိတော့ဘူးခင်ဗျာဒီလိုပျောက်ဆုံးနေတာကိုရီးယားလူမျိုး12ဦးနဲ့ဗမာ2ဦးပျောက်ဆုံးနေတဲ့စညာကတော့တွေ့ရပါတယ်ဆက်လက်ရှာဖွေနေဆဲပါခင်ဗျာ
ဒီဇင်ဘာလ25ရက်နေ့မနေ့ကကိုရီးယားပိုင်ပင်လယ်တွင်းနှိမ့်ညွတ်သွားတယ်လို့ယူဆရတဲ့တောင်ကိုရီးယားကုန်တင်သင်းမောပေါ်ပါမြန်မာသင်းမောသားကိုမျိုးထေးကိုကယ်တင်နိုင်ခဲ့ပြီးကြံမြန်မာသင်းမောသား2ဦးဖြစ်ကြတဲ့ကိုအေးမင်းနဲ့ကိုမြင့်ထွန်းတို့နဲ့အတူကိုရီးယားသင်းမောသား12ဦးအခုတိုင်ပျောက်ဆုံးနေတဲ့အကြောင်းကယ်ဆယ်ရေးလုပ်ငန်းများကိုဆက်လုပ်နေတဲ့အကြောင်းကိုဥယျာဉ်နိုင်ထွန်းကတောင်ကိုရီးယားနိုင်ငံကနေသတင်းပေးပို့ခဲ့ခြင်းဖြစ်ပါတယ်